ိုင်းနိုင်ငံဟာရုရှားစစ်ရဲ့ Ukraine ချူကျော်စစ်ကိုရှောင်ဖို့ကြိုးစားတဲ့ရုရှားနိုင်ငံသားထောင်ပေါင်းများစွာအတွက်ခုံလုံစရာနေရာတစ်ခုဖြစ်လာနေပါတယ်။ရုရှားခီးသွန်းအများပြားဟာ Ukraine စစ်ကိုရှောင်ဖို့ဒါမှမဟုတ်ရွှေ့ပြောင်းအခြေချဖို့အတွက်ထိုင်းကိုလာရောက်ကြပါတယ်။ထိုင်းနိုင်ငံမှာအောက်တိုဘာလနဲ့ COVID ကန့်သတ်ချက်တွေဖြတ်သိမ်းပြီးနေဆက်တွေပြန်ဖွင့်ပေးလိုက်ခြင်းကစပြီးတော့နိုင်ငံခြားခီးသွန်းလာရောက်သူတွေထဲမှာရုရှားနိုင်ငံသားကမလေးရှားနဲ့အိန္ဒိယပြင်တက်တက်အများဆုံးဖြစ်တယ်လို့ထိုင်းဆိုတာကပြောပါတယ်။တကယ်တော့ထိုင်းဟာရုရှားခီးသွန်းတွေအားလိုက်ရဲ့ပန်းပြေလာရောက်လေရှိတဲ့နိုင်ငံမှာရင်းနှီးတဲ့ကုန်သွယ်ဖက်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ရုရှားတို့ကြားထိုင်းခီးသွားဈေးကွက်မှာ2019တုန်းကရုရှားကတပ်မမြောက်အကြီးဆုံးဖြစ်ပြီးအခုရုရှားပေါ်နောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ထိုင်းကလိုက်မလုပ်တဲ့အပြင်ရုရှားခီးသွားတွေလာရောက်မှုကိုလည်းတားမြစ်မထားပါဘူး။ဒါကိုခွင့်ကောင်းယူပြီးတော့ထိုင်းကိုလာတဲ့ရုရှားခီးသွားတွေဟာမနစ်ကနှစ်ကုန်ပိုင်းအောက်တိုဘာကနေဒီဇင်ဘာအတွင်း3,300ကျော်ရှိတယ်လို့ထိုင်းအကစားနဲ့ခီးသွားဝန်ကြီးဌာနကပြောပါတယ်။16နှစ်ကနေ28နှစ်ကြာအမျိုးသားတွေအတွက်စစ်မျိုးမထမ်းမနေရတနှစ်တက်မှပြတ်ထန်းတဲ့ရုရှားမှာစက်တင်ဘာလကလူသစ်စုဆောင်းထားတဲ့ရုရှားနိုင်ငံသားအ ਨੇ စုံ2,000ကိုစစ်မျိုးပြင်မှာတာဝန်ချထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်မှာကျောဝချမ်းသာတဲ့ရုရှားအများပြားထိုင်းကိုရောက်လာတာဖြစ်ပါတယ်။သူတို့ဟာထိုင်းမှာနေတိုက်ခန်းတွေဝယ်ယူတာရေရှည်ငှားရနေထိုင်တာတွေနဲ့ရင်းနှီးမြှုပ်နှံကြတာဖြစ်ပါတယ်။